Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်ဧပြီလ6ရက်စာလာပြည်နေ့ညနေခင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ16.25ရို့ကနေတိုက်ရိုက်ထုံးလွှင့်ပေးနေပါတယ်ကျွန်မအီတန်ဆမဒီညနေခင်းအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့စီးပွားနိုင်ငံမှာမကြာသေးခင်ကလေကြောင်းတိုက်ခိုက်မှုတွင်တည်ဆုံးသူ3ရဲ့အလောင်းတွေကိုရင်ခွဲစစ်ဆေးရမှာဒါရုလက်နက်ကြောင့်တည်ဆုံးတာဖြစ်တဲ့အကြောင်းတွေ့ရှိခဲ့ရတယ်လို့တူရီနိုင်ငံကပြောဆိုလိုက်ပါတယ်ဒီကနေ့စတင်လိုက်တဲ့သမရဦးတင်ကျော်ရဲ့ခီးစဉ်တွင်ခြေတင်ဖြစ်စရာတွေကြုံနေရတဲ့မြစ်ဆုံရေကတာစီမံကိန်းကိစ္စဆွေးနွေးဖြစ်မယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်ဒီလိုထက်တဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြမှာကကချင်ပြည်နယ်မြစ်ဆုံဆယ်စီမံကိန်းကိုတရုတ်ဘက်ကဖျက်သိမ်းမယ်ဆိုရင်အပြန်အလှန်အနေနဲ့ရင်းနှီးစိတ်ကဲနဲ့စီးပွားရေးစင်ကြံတစ်ခုအစားထိုးတောင်းလာနိုင်ခြင်းရှိရဆိုတဲ့အကြောင်းကို
ဒီကိစ္စကဘိုးကဒီလိုလုတ်တင်လဲဆိုတိုက်တွန်းနေတာကြားပြီလေဆိုတော့ဒီဘက်ကလုံးဝမစားတရုတ်ပြည်ဘက်ကပဲသူကတစ်ဖက်သားပေါ့လေ
တရုတ်မြန်မာဆက်ဆံရေးဘော်လီလာစောင့်ကြည့်နေတဲ့ဒေါက်တာခင်စောဝင်းကခုလိုသုံးသပ်ထားတာကိုမကြခင်မှာပြေစုံနာဆင်ကြားဖို့ရှိပါတယ်ဒါပြင်ထိုင်းနိုင်ငံကမြန်မာလုံသမားတွေတရင်စီးပွားနိုင်ငံကဓာတ်တိုက်ခိုက်မှုအပေါ်အမေရိကန်ရဲ့တုတ်ပြတ်မှုစတဲ့တရင်တွေကိုလည်းခုညနေမှာနာဆင်ကြားဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်တရင်တွေကိုကိုအောင်လဲဦးနဲ့ကိုဝင်းမင်းတို့ကကြီးညာပေးပါမယ်ရှင်
စီးပွားနိုင်ငံမှာမကြာသေးခင်ကလေကြောင်းတိုက်ခိုက်မှုတွင်တည်ဆုံးသူ3ရဲ့အလောင်းတွေကိုရင်ခွဲစစ်ဆေးရမှာဒါရုလက်နက်ကြောင့်တည်ဆုံးခဲ့တာဖြစ်ကြောင်းတွေ့ရှိခဲ့ရတယ်လို့တူကီနိုင်ငံကပြောဆိုလိုက်ပါတယ်။စီးပွားနိုင်ငံမြောက်ပိုင်းအီတလီပြည်နယ်ကသဘုံတွေထိ ंछ ုပ်ထားတဲ့ခန့်ရှိခုံးမြို့မှာအင်္ဂါနေ့ကတိုက်ခိုက်မှုတွင်လူပေါင်း30လောက်နဲ့အတူစစ်ကူသားမှုခံယူဖို့အင်းနီချင်းတူကီနိုင်ငံကိုပို့ဆောင်ခဲ့တဲ့အထက်ကတည်ဆုံးသူ3ကိုစစ်ဆေးခဲ့တာပါ။ရင်ခွဲစစ်ဆေးမှုတွေကိုတော့ဗိုလ်တုနေကအက်ဒနာမြို့မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တာဝန်ရှိသူတွေကစောင့်ရခဲ့တာဖြစ်တဲ့အကြောင်းတူကီတရားရေးဝန်ကြီးပီကာဆိုတော့ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ခန့်ရှိုံမြို့ကတိုက်ခိုက်မှုတွင်လူပေါင်း100လောက်သေဆုံးပြီးကလင်းငယ်အများပြားပါဝင်350လောက်ကလည်းနာဖျားမချင်းဖြစ်ခဲ့ကြတဲ့အတွက်စီးရသမဘာရှာအာဆတ်ဆိုရနဲ့မာမေရုရှားပေါ်နိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်တယ်လဲထွက်ပေါ်ခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့လူသားတွေပေါ်မှာစော်ကားတဲ့လုပ်ရည်ဖြစ်တီးမခံနိုင်တဲ့အကြောင်းမနေ့တုန်းကဂျော်ဒန်ပြည်အဗ်ဒူလာနဲ့အင်ဂျီလိုမှာပြုတ်လုတဲ့ဒင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဒါပေမဲ့လည်းစီးရီးယားရေးပြီးယူဖို့စဉ်းစားမှလားဆိုတဲ့မေးခွန်းကိုတော့တိတိကျကျဖြေချမသွားပါဘူး။ဂျော်ဒန်ပြည်ကတော့စီးရီးယားရေးမှာနိုင်ငံတကာကတန်တမာရေးအရာဖြစ်ရှင်းမှုကြိုးပမ်းမှုတွေအောင်မြင်မှုမရှိတာကိုသက်သေပြနေတဲ့လုပ်ရည်ဖြစ်ပြောဆိုသွားခဲ့ပါတယ်။
ဆီးရီးယားနိုင်ငံမှာပဲလူပေါင်း33ကို IS Islam အကြမ်းဖက်အဖွဲ့ကဒီဘက်ထက်ရရဆက်ဆက်တည်တံပေးလိုက်တယ်လို့လူခွင့်ရေးအဖွဲ့တခုကထုတ်ပြောလိုက်ပါတယ်။ဗြိတိန်ခြေဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကဒီ IS Islam အစွန်းရောက်အဖွဲ့အနေနဲ့ဒီနှစ်ထဲပထမဆုံးဖြစ်တဲ့ဒီအစုလိုက်အပြုံလိုက်တပ်ဖြတ်မှုကိုဆီးရီးယားနိုင်ငံအရှေ့ဘက် DR Azam မြို့မှာမနေ့ကကျူးလွန်ခဲ့တယ်လို့ထုတ်ပြောလိုက်ပါတယ်။ဒီဆီးရီးယားလူခွင့်ရေးအဖွဲ့ကဆက်ပြီးအခုလိုတည်တံပေးခဲ့တာကိုသူ့အဖွဲ့သားတွေကိုယ်တိုင်မျက်မြင်တွေ့ခဲ့ရတယ်။အချုံတွင်နဲ့ပါထုတ်သက်ခဲ့တယ်။ဒါပေမဲ့အသက်ခံရသူတွေကအစိုးရဘက်ကလားတပုံတွေဘက်ကလား IS အဖွဲ့ကဖန်တာပြီးတည်တံပေးထားတဲ့အရသားတွေလားဆိုတော့မသိကြသေးဘူးလို့ထုတ်ပြောလိုက်ပါတယ်။ဒီလူခွင့်စောင့်ကြည့်အဖွဲ့ကဆက်ပြီးမနစ်စက်တင်ဘာနဲ့အောက်တိုဘာလအတွင်းလူ15ဦးပါတဲ့အဖွဲ့နှစ်ခုကိုဒီ IS အကြမ်းဖက်အုပ်စုကတည်တံနှစ်ချိန်ပေးပြီးကြတဲ့ကဆိုရင်အခုတည်တံပေးမှုဟာအကြီးမားဆုံးဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
အမေရိကန်သမ္မတအင်ပီရိုရဲ့နိုင်ငံရေးအကြံပေးအရာရှိချုပ်စတီဖန်ဘန်နန်ကိုအမျိုးသားလူညွန်ရေးကောင်စီကဖယ်ရှားလိုက်ပြီးအမျိုးသားထောက်လှမ်းညွှန်ကြားရေးမှူးနဲ့ပူးတွဲစီအုပ်စုချုပ်များဥက္ကဋ္ဌတို့ကိုလည်းအမျိုးသားလူညွန်ရေးကောင်စီရဲ့ကော်မတီမှာပြန်လည်တာဝန်ပေးရလိုက်ပါတယ်။အပြောင်းလဲတွေကတော့အမေရိကန်သမ္မတကအမျိုးသားလူညွန်ရေးဆိုင်ရာပြန်နှံ့ဖြစ်မနေ့ကပဲတရားဝင်ထုတ်ပြန်လိုက်တာပါ။နိုင်ငံရေးအကြံပေးအရာရှိချုပ်ဘန်နန်ကတော့အပြောင်းလဲကိုကန့်ကွက်ခဲ့ပြီးထွက်ပို့အောင်ချင်းချောက်ခဲ့တဲ့အကြောင်းအမည်မဖော်လိုသူအင်ပီရိုအရာရှိသူကိုကူကပ်ပြီး New York Times သတင်းစာကဖော်ပြခဲ့ပါတယ်။လေယာဉ်စုံသဘောထားအမြင်နဲ့သတင်းတွေကိုဖော်ပြနေတဲ့ website တခုရဲ့အမှုဆောင်အရာရှိချုပ်ဟောင်းဘန်နန်ကအမျိုးသားလူညွန်ရေးကောင်စီရဲ့ကော်မတီမှာတက်ရောက်ခွင့်ပြုဖို့သမ္မတဒေါ်နယ်ထရမ့်ကဇန်နဝါရီလထဲမှာပဲသမ္မတရဲ့လွတ်ပိုင်ခွင့်နဲ့တာဝန်ပေးထားတာပါ။ယူကော့ပွဲမတိုင်ခင်လတွေမှာသမ္မတထရမ့်ရဲ့မဲဆော်ဝဲတွေကိုဥဆောင်ခဲ့သူဘန်နန်ကိုတာဝန်ပေးရလိုက်တဲ့အတွက်ပြည်တွင်းကိစ္စတွေကိုအမျိုးသားလူညွန်ရေးအတွက်ဆွေးနွေးရမှာထက်သွင်းလာမှာကိုစိုးရိမ်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။အမေရိကန်ဆိုရရဲ့အုတ်ချွေးပုံစံကိုပြောင်းလဲဖို့နဲ့အမျိုးသားအကျိုးစီးပွားကိုဦးစားပေးတဲ့စီးပွားရေးပုံစံဖြစ်အောင်လုပ်ဖို့တိုက်တွန်းနေတဲ့ဘန်နာဟာသမ္မတထရန့်ဆိုရလည်းမှာသဘောထားကွဲပြားမှုတွေဖန်တီးနေသူတူဖြစ်နေတဲ့အများကမြင်နေကြပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ဒီနေ့ဆွေးနွေးပွဲဟာကျင်းပမဲ့ဖလော်ရီဒါပြည်နယ်ရာသီဥတုလို့နှွေးထွေးမှုမရှိဘဲပြဿနာတွေကြုံလာနိုင်တယ်လို့သုံးသပ်မှုတွေထွက်နေပါတယ်။သမ္မတထရမ့်ကိုယ်တိုင်ကဒီကမ္ဘာစီးပွားရေးအင်အားအကောင်းဆုံးနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲမှာအခက်အခဲတွေအများကြီးကြုံရနိုင်တယ်ဘာလို့လဲဆိုတော့ အမေရိကန်အနေနဲ့ကုန်သွယ်လူငွေပြမှုနဲ့အလုတ်ကင်ဆုံးရှုံးမှုများများဆဆဆက်ခွင့်ပြုနိုင်မှာမဟုတ်လို့ဖြစ်တယ်လို့ Twitter ကနေထုတ်ပြောထားပါတယ်။အိမ်ပြီးတော့ပြောခွင့်ရ Sean Spencer ကလည်းနှစ်ရက်ကြာကျင်းပမဲ့ဒီဆွေးနွေးပွဲမှာအမေရိကန်နဲ့တရုတ်ကြားကြီးမားတဲ့ပြဿနာတွေကိုဂရင်တွေ့ရဖို့ရှိနေတဲ့စီးပွားကုန်သွယ်ရေးပြဿနာအပြင်တောင်တရုတ်ပင်လယ်အငြင်းပွားမှုကနေမြောက်ကိုရီးယားနျူကလ িয়ার ပြဿနာအထိဆွေးနွေးဖို့ရှိထားတယ်လို့ဆိုပါတယ်။American Chief Site CSIS ကမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာကသုံးသပ်သူ Scott Kennedy ကဒီဆွေးနွေးပွဲကနေမထင်မှတ်ထားတဲ့အမှားအယွင်းတချို့ဖြစ်လာဖို့များတယ်။ဘာလို့လဲဆိုတော့ဒီ Twitter ကနေပို့လိုက်တာတစ်ခုကြောင့်ဒီဆွေးနွေးပွဲလမ်းကြောင်းတစ်ခုလုံးတစုံတရာလွဲသွားနိုင်တယ်လို့နောက်တစ်ခါညှိနှိုင်းတာတွေထက်မချေမနှက်ပြောတာတွေပိုများသွားနိုင်တယ်လို့သုံးသပ်ထားပါတယ်။ American Chief Site Stimson မူဝါဒလေ့လာရေးစင်တာကတရုတ်ရေးသုံးသပ်သူယွန်ဆန်ကတော့ American သမ္မတ Trump အနေနဲ့ရွေးကောက်ပွဲမတိုင်ခင်တုန်းကတရုတ်ပေါ်တင်သွင်းခွင့်တင်သွင်းခွန်45ကျပ်ရင်တော့ကောက်မယ်ငွေကြေးကစားသူဖြစ်နေမယ်တက်မယ်လို့ပြင်းပြထန်ထန်ပြောခဲ့ပေမဲ့တကယ်ဖြစ်မလာသေးဘူးအခုဒီဆွေးနွေးပွဲမှာတရုတ်ဘက်ကစီးပွားရေးပူးပေါင်းဆောင်ရွက်နိုင်မှုတွေကိုကန့်လန့်တော့မှုအလားအလာရှိနေတယ်လို့သုံးသပ်လိုက်ပါတယ်ခင်ဗျာ
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်သံမြန်မာဝိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီနိုင်ငံကို6ကြာနိုင်ငံတော်ခီးစဉ်ဖြစ်သမရဦးကျော်တင်ဟာတိကံမှာခင်ဗျာသမရဦးတင်ကျော်ဟာဒီကနေ့ပဲမြန်မာနိုင်ငံကထွက်ခွာသွားပြီးခီးစဉ်တွင်ချစ်တင်ဖြစ်စရာတွေကြုံရတဲ့မြစ်ဆုံရေကာတာစီမံကိန်းကိစ္စဆွေးနွေးလိမ့်မယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်ဒီကနေ့မနေ့ပိုင်းနေပြည်တော်ကနေတရုတ်နိုင်ငံကိုထွက်ခွာသွားတဲ့သမရဦးတင်ကျော်နဲ့ကိုယ်စားလှယ်အဖွဲ့ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်တက်မလို့ကောက်ဝဲဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်တို့နဲ့အတူအစိုးရထိတ်တန့်တာဝန်ရှိသူတွေလည်းလက်စိတ်မှာပို့ဆောင်နှုတ်ဆက်ခဲ့ကြတာပါတရုတ်နိုင်ငံခီးစဉ်မှာတော့သမရဦးတင်ကျော်နဲ့ဇနီးပြင်ဝန်ကြီးဦးကျော်တင်ဆွေဒေါက်တာတန်မြင့်ဦးဝင်းခိုင်ဒုတိယဝန်ကြီးဦးကျော်တင်ကြောက်ဖြူထူစီဝိုင်းဆောင်စီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌဒေါက်တာစိုးဝင်းနဲ့တခြားတာဝန်ရှိသူတွေလိုက်ပါသွားကြောင်းလဲသမ္မတရုံးကသတင်းထုတ်ပြန်ထားပါတယ်ဒီသမ္မတရှီချင်းဖင်ရဲ့ဖိတ်ကြားချက်နဲ့တောက်ောက်တဲ့ခီးစဉ်ဟာနှစ်နိုင်ငံချစ်ချည်ရင်းနဲ့ရင်းနှီးမြှုပ်နှံမှုတွေတွန်းမြှင့်မှုရည်ရွယ်ထားကြောင်းပြောဆိုထားပေမဲ့ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့ချင်းဖင်ရဲ့မြေဆုံဒေသမှာတရုတ်နိုင်ငံကတည်ဆောက်ဖို့စီစဉ်ထားပေမဲ့ကန့်ကွက်မှုတွေကြောင့်2017ခုနှစ်ကလေးကရပ်ဆိုင်ထားရတဲ့စီမံကိန်းနဲ့ပတ်သက်လို့ဆွေးနွေးလိမ့်မယ်လို့လည်းခန့်မှန်းနေကြတာပါမီဂါဝါ6000ထုတ်လုပ်သွားမဲ့စီမံကိန်းကိုဆက်မလုပ်ဖို့အပြန်အလှန်နေနဲ့တခြားစီးပွားရေးခွင့်လမ်းတွေပေးဖို့ညှိနှိုင်းဖို့ရှိတယ်လို့လည်းရိုက်တာသတင်းကတရုတ်နဲ့မြန်မာတာဝန်ရှိသူတွေကိုကိုကာရေးသားခဲ့တာပါစီမံကိန်းကြောင့်တဘာပအဝင်ချင်းနဲ့ဒေသခံတွေရဲ့လူမှုဘဝတွေကိုရက်ခတ်နိုင်တယ်ဆိုပြီးကန့်ကွက်မှုတွေအကြီးအကျယ်ပေါ်ပေါက်ခဲ့ရကသမ္မတဦးသိန်းစိန်လက်ထက်မှာစီမံကိန်းကိုဆန့်ကန့်ထားတာဖြစ်ပါတယ်မြန်မာဒီမိုကရေစီဖွဲ့ချုပ် NLD အစိုးရစီလက်ထက်မှာလည်းစီမံကိန်းကိုဆက်လက်ရက်ဆိုင်ထားပြီးပြန်လည်သုံးသပ်မှုတွေလွတ်ဆောင်နေတယ်လို့တရုတ်နိုင်ငံဘက်ကတော့စီမံကိန်းကိုအကောင့်ထက်ဖွင့်နိုင်ရေးမချသေးရင်ချေတီဖိအားပေးထိုက်တွန်းမှုတွေလည်းရှိနေတာဖြစ်ပါတယ်
တောင်ကိုရီးယားနိုင်ငံသမ္မတရွေးကောက်ပွဲတွေတလားအတွင်းလှုပ်ဖို့ရှိရမှာယာရုကဖြုတ်ချခံခဲ့ရတဲ့သမ္မတဟောင်ပတ်ကွန်ဟေးရဲ့အစင်လာထိန်းတဲ့ပါတီအားနည်းသွားပြီးမြောက်ကိုရီးယားနဲ့ပြည်လျောင်ထိတွေ့ဆက်ဆံလို့တဲ့ Liberal Party နှစ်ခုအားကောင်းလာနေပါတယ်။မေလ9ရက်နေ့သမ္မတရွေးကောက်ပွဲမှာထိုင်ခင်သမ္မတဟောင်ပတ်ရဲ့ Senuine Party နှစ်ဖွဲ့ကွဲသွားပြီးအထက်ခံပါတီနှစ်ခုဖြစ်တဲ့ Democratic Party နဲ့ပြည်သူ့ Party ကသမ္မတလောင်းတွေကစစ်တမ်းကောက်မှုတွေမှာအသာစီရနေကမြောက်ကိုရီးယားပေါ်အမေရိကန်မူဝါဒနဲ့အလှမ်းခွာပြီးစီးရုံးမှုတွေလုပ်နေပါတယ်။သမ္မတဟောင်ပတ်ရဲ့လက်စားမှုနဲ့ဆဆွဲချက်အပြင်သူမရဲ့မြောက်ကိုရီးယားပေါ်ပြင်းထန်တဲ့မူဝါဒတွေကြောင့်မြောက်ကိုရီးယားဘက်ကနျူကလ িয়ার စမ်းသပ်မှုတွေပိုလုပ်လာပြီးကိုရီးယားကျွန်းဆွယ်ပြဿနာပိုတင်းမာလာတယ်လို့သုံးသပ်မှုတွေဝေဖန်မှုတွေဖြစ်နေချိန်မှာအခုလိုရွေးကောက်ပွဲတွေဖြစ်လာဖို့ရှိနေတာပါသမ္မတလောင်းတွေပေါ်စစ်တမ်းကောက်ရာမှာထောက်ခံမဲ့41ရာခိုင်နှုန်းနဲ့ရှေ့ဆုံးကပြေးနေတဲ့ဒီမိုကရက်ပါတီခေါင်းဆောင်နဲ့အသက်42နှစ်အရွယ်လူခွင့်ရဲ့ရှင်နဲ့မွန်ဂျေအင်းကသမ္မတဟောင်ပတ်ရဲ့မြောက်ကိုရီးယားပေါ်ပြစ်ဒဏ်ခတ်ပိတ်ဆို့မှုတစ်ခုတည်းသုံးတဲ့မူဝါဒချဆုံးသွားပြီးဒါကြောင့်နှလန်းသွားအနေနဲ့ဖိအားပေးတာဖြင့်တက္ကသိုလ်2000ခုနှစ်တွေတုန်းကလိုတုံးခဲ့တဲ့ Sunshine Policy ကိုနှစ်နိုင်ငံတိုက်ရိုက်တွေ့ဆုံဆွေးနွေးပြီးရင်းနှီးမြှုပ်နှံမှုနဲ့အကူအညီပေးမှုတွေအကန့်အသတ်နဲ့ပြန်လည်ဖို့လိုနေပြီလို့ထုတ်ပြောလိုက်ပါတယ်။သမ္မတလောင်းမွန်းအနေနဲ့ American နဲ့အားကောင်းတဲ့မာမေးဖြစ်မှုကိုထောက်ခံလာခဲ့ပေမဲ့ American တင်းနဲ့သဘောမတူတာတွေကိုပြန်ပြောသင့်တယ်လို့လည်းထုတ်ပြောနေကတောင်ကိုရီးယားမှာ American Missile ဒုံးတံပြန်လက်နက်တွေကိုအခုမတက်စင်မဲ့ရွေးကောက်ပွဲပြီးမှဆက်လုပ်တင်တယ်လို့ဝေဖန်ထားပါတယ်။စတမ်းမဲ34ရာခိုင်နှုန်းနဲ့ဒုတိယနေရာပြေးနေတဲ့အလဲလက်ပူကြတဲ့ပြည်သူ့ပါတီကအန်ချောဆူးကလည်းမြောက်ကိုရီးယားပြည်ထနာမှာအမေရိကန်ဦးဆောင်တဲ့နိုင်ငံတကာနဲ့ညှိနှိုင်းမှုတွေကိုထောက်ခံပေးမဲ့ကိုရီးယားနှစ်နိုင်ငံချင်းဆွေးနွေးပွဲတွေလည်းပြန်လည်တင်တယ်လို့ဆိုနေပါတယ်ခင်ဗျာ
အာဖဂန်သမ္မတအရှက်ကာနီရဲ့တမိုင်းဝင်နေရာချာအင်ဒိုနီးရှားနိုင်ငံခီးစဉ်တွင်စီဝိုင်းပူပေါင်းဆောင်ရွက်မှုတွေကိုအဓိကအာရုံစိုက်ဖို့ရှိနေပါတယ်။နိုင်ငံပူပေါင်းဆောင်ရွက်ရေးစာချုပ်တွေကိုလက်မှတ်ရေးထိုးဖို့ပြင်အာဖဂန်နိုင်ငံမှာဆေးရုံရည်တည်ုံနဲ့အစ္စလမ်စင်တာဆောက်လုပ်ဖို့လည်းအင်ဒိုနီးရှားသမ္မတကကတိပြုထားတာပ
ါ။ကောင်းလေဦးနဲ့ကိုဝင်းမင်းတို့ကတင်ဒင်းကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့တင်ဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မြစ်စုံဆယ်စီမံကိန်းအပေါ်တရုတ်မြန်မာဆက်ဆံရေးသုံးသက်စောင့်ကြည့်သူတွေရဲ့သုံးသက်ချက်တွေကိုတင်ဆက်ပေးကြပါတယ်အငင်းပေါ်ပဲဖြစ်နေပြီးတော့အကန့်ကွက်တာတွေနဲ့ရင်ဆိုင်ထားရတဲ့ကချင်ပြည်နယ်မြစ်စုံဆယ်စီမံကိန်းကိုတရုတ်ဘက်ကဖျက်သိမ်းမယ်ဆိုရင်အပြန်အလှန်အနေနဲ့ရင်းနဲ့စိတ်ကဲနဲ့စီးပွားရေးစင်ကြံတစ်ခုအစားထိုးတောင်းလာနိုင်ကြရှိတယ်လို့တရုတ်မြန်မာဆက်ဆံရေးလေးလာစောင့်ကြည့်သူတွေကသုံးသက်ကြပါတယ်သမရဦးထင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်အတွက်မှာမြစ်စုံဆယ်စီမံကိန်းကိစ္စဆွေးနွေးပဲရှိပြီးတော့ဖျက်သိမ်းပစ်ဖို့တရုတ်ဘက်ကပြောထားတဲ့အကြောင်းသတင်းတွေထွက်နေချိန်မှာအခုလိုသုံးသက်ကြတာဖြစ်ပါတယ်အပြည့်စုံကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ဆက်ထားပါတယ
်တရုတ်နိုင်ငံတမရရှိချင်းပြည်ရဲ့ဖိတ်ကြားချက်အရတွားရောက်တဲ့တမရဦးထင်ကျော်ရဲ့တရုတ်နိုင်ငံချစ်ကြည်ရေးပထမဆုံးအကြိမ်ခီးစဉ်ကိုဒီကနေ့စတင်တာဖြစ်ပါတယ်အငင်းပွားပွဲဖြစ်နေတဲ့မြစ်စုံရေကာတာစီမံကိန်းကိုနှစ်နိုင်ငံအပြန်အလှန်ကြိုးရှိစေမဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့မှန်မှန်ကန်ကန်ဖြေရှင်းမှာဖြစ်တယ်လို့ဒီခီးစဉ်မစတင်မီမှာတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့တာပါဒီပေါ်မှာမြေဆုံစီမံကိန်းကိုဖျက်သိမ်းပွဲရှိကြောင်းတရုတ်မြန်မာဆက်ဆံရေးအပေါ်လေ့လာစောင့်ကြည့်နေတဲ့ဒေါက်တာခင်စောဝင်းကတုံ့တက်ပါတယ
်ဒီကိစ္စကတော့ဒီလိုလုတ်တင်လဲဆိုတိုက်တွန်းနေတာကြားပြီလေဆိုတော့ဒီဘက်ကလုံးဝမစားတရုတ်ပြည်ဘက်ကပဲသူကတစ်ဖက်သားပေါ့လေ unilaterally ပေါ့သူနေနဲ့နောက်ဆုံးပေးပုံပုံစံမျိုးဥပေါ်နေတယ်လေဆိုတော့ဖက်ရှားပေးလိုက်ပြီဖြစ်သွားတာပေါ့ဒီစားဟိဒီအကြောင်းတော့ခက်ခဲအများကြီးတွေ့နေရတယ်နိုင်ငံရေးဆက်ဆံရေးကတုံ့ဆိုင်နေတယ်လေတုံ့ဆိုင်နေတော့ပြန်ပြီးတော့ဒါစဖို့ကလည်းခက်ခဲအများကြီးရှိရဆိုတော့ကျုပ်ပြည်ကသူ့နယ်ဒီဥစ္စာကိုသူကရပ်ဆိုင်ပြီးတော့တခြားဒီရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေပေါ့လေအပေါ်အပြည်စားတိောက်လို့လုပ်ငန်းတွေကိုသူ့နယ်ကတော့ထပ်ပြီးကန့်ထားနိုင်မယ်လို့တော့အခုထင်ရတယ်နော
်ဒီလိုတောင်းဆိုလာနိုင်ပွဲရှိတာတွေကိုဒေါက်တာခင်စောဝင်းကအခုလိုဆက်ပြောပါတယ
်ဟိုကြားနေတာကတော့ကျုပ်ပြည်ကစိတ်ကမ်းတစ်ခုနောက်တစ်ခုဆိုကြည့်နေတယ်ကျန်တဲ့စကံပေါ့လေသူစီကကြားတာကအဲကြောက်ပြောတော့အမြဲတမ်းကောင်းပါလေ infrastructure ရပေါ့လေကောင်းပါဒါပေမဲ့ဒီခိုင်းပြည်နယ်ဟာတဲ့မတည်ငြိမ်ဘူးတဲ့ဟိုဒီတန်းဝင်းနဲ့ရင်နံကိုတော့ပို့လို့ရတာပေါ့ဒါပေမဲ့အဲ့ညမှာသွားပြီးတော့ unit ရုံနာမဲ့ကုမ္ပဏီကအမြဲတမ်းနဲနေတယ်ဆိုတော့သူတို့အနေနဲ့ကဒီကြောက်ဖြူကိုဒီတိုင်းပဲထားနိုင်အောင်ဒါပေမဲ့ဒီနေ့ပို့တော့အလုပ်ဖြစ်ပြီးတော့အကျိုးရှိမယ်သူတို့စိတ်ကမ်းတစ်ခုကြည့်နေတယ်ဟုတ်လားနော်နောက်တစ်ခုကဒီစီးပွားရေးစင်ကြံကြီးပေါ့လေနော်ဟုတ်တယ် BCM ကိုခေါ်တယ် BCM ဆိုတာဘင်္ဂလားဒေ့ရှ်ရဲ့တရုတ်ကဲအိန္ဒိယရဲ့မြန်မာရဲ့နိုင်ငံပေါ့အဲ့ဒါကိုလည်းတရုတ်ကသူကလွတ်ဖို့သူဆန်းကျင်နေပြီ
ဒေါက်တာခင်စောဝင်းဟာတရုတ်နိုင်ငံရဲ့ဖိတ်ကြားချက်အရာနှစ်ကြိမ်တွားရောက်ခဲ့ပြီးမြစ်စုံရေးပါဝင်တရုတ်မြန်မာဆက်ဆံရေးရဲ့အနာဂတ်ကိုဆွေးနွေးပြောဆိုခဲ့သူလည်းဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကတော့မြစ်စုံစီမံကိန်းအစအခြားအသေးစားရေအားလျှပ်စစ်စီမံကိန်းတစ်ခုတည်ဆောက်ရေးကိုဆွေးနွေးတာတွေရှိခဲ့ဘူးကြောင့်လည်းဒီလိုစီမံကိန်းတွေတည်ဆောက်မယ်ဆိုရင်လူထုကိုဥဆုံးချပြတဲ့လို့တရုတ်မြန်မာနယ်စပ်ဒေသကလက်နက်ကင်ပြိပခတွေကိုလည်းထည့်သွင်းစဉ်းစားဖို့လိုအပ်ကြောင်းထောက်ပြပါတယ်။အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးကမောင်ဆွေကတော့မြေဆုံရေးနဲ့ပတ်သက်ပြီးနှစ်နိုင်ငံဆက်ဆံရေးကောင်းအောင်လေးထားဆောင်ရွက်ဖို့လိုတယ်လို့နိုင်ငံအကျိုးစီးပွားအတွက်လည်းချင်းချင်းဆောင်ရွက်ဖို့လိုအပ်ကြောင်းသုံးသပ်ပါတယ
်။ဒီတရုတ်နိုင်ငံနဲ့ပတ်သက်လို့ရှိရင်ကိုတို့ကသတိနည်းနည်းထားပြီးတော့ပြောရတဲ့အပိုင်းတွေရှိတယ်။ဘာလို့တရုတ်နိုင်ငံနဲ့ဒီအမေရိကန်နိုင်ငံနဲ့ကလည်းဘူရောတွေမှာတင်းချင်းနေဖြစ်နေတယ်လေ။အဲ့ဒီတော့ကိုယ်နိုင်ငံနဲ့နိုင်ငံတကာနဲ့ဟိုတင့်တင့်ပြတ်တော့အောင်ပေါင်းရမယ်အနေထားနိုင်ငံရဲ့ဇက်ခုံပေါ်ကိုတက်လာတာမကြသေးတဲ့အခါကျတော့အင်းတန်မန်ကြီးကဒီဘာကောမလဲကျင်းလာပြက်စရာကြီးကိုတော့သူကသူ့တိကျချောင်ချဖို့လိုတာပေါ့ဒါတောင်မင်းလဲနိုင်ငံကျူးစီးပွားနဲ့ပတ်သက်လို့ရှိရင်မြန်မာကျူးစီးပွားနဲ့ပတ်သက်ရင်တော့ဟိုချင်းချင်းချင်းချင်းဟိုပြောရမယ်ငါတော့ပြောဖို့လိုပါလိမ့်
မြေဆုံစီမံကိန်းကိုဆက်လက်ပြီးတည်ဆောက်မယ်မဆောက်ဘူးဆိုတာကိုတော့ကောင်းကျိုးဆိုးပြစ်တွေကိုနိုင်ငံတကာပညာရှင်တွေရဲ့လေ့လာသုံးသပ်ချက်ရယူပြီးမှဆုံးဖြတ်တင်ကြောင်းပြောပါတယ်။ကချင်ပြည်နယ်အတွင်းမှာဆောင်ရွက်မဲ့ရေအားလျှပ်စစ်စီမံကိန်းတွေကိုဆက်လက်ဆောင်ရွက်တင်မတင်တဲ့ပတ်သက်ပြီး AIRI မြေဆုံမြညာမြေဝန်းရေအားလျှပ်စစ်စီမံကိန်းများလေ့လာစီစဉ်သုံးသပ်ရေးကော်မရှင်ကို2016ခုနှစ်ဩဂုတ်လမှာသမ္မတဦးထင်ကျော်ကဖွဲ့စည်းခဲ့ပါတယ်။ဒီကော်မရှင်ကစီမံကိန်းတွေကိုအမျိုးသားအကျိုးစီးပွားတိုးတက်ရေးကိုအခြေခံပြီးနိုင်ငံတော်နဲ့ပြည်ပရင်းနှီးမြှုပ်နှံသူတို့နှစ်ဦးနှစ်ဖက်အကျိုးဖြစ်ထွန်းစေမဲ့နည်းလမ်းတွေရရှိစေမဲ့အချက်တွေကိုလေ့လာသုံးသပ်အကြံပြုဖို့ကိုလည်းညွှန်ကြားခဲ့ပါတယ်ခင်ဗျာ
ကုမ္ပဏီသတင်းပေးပို့ထားတာပါ။ထိုင်းနိုင်ငံအခုတစ်ခါမှာတော့ထိုင်းနိုင်ငံရောက်ရွှေပြောင်းမြန်မာအလုပ်သမားတွေနဲ့ဆိုင်တဲ့သတင်းတွေကိုတင်ဆက်ပေးကြပါမယ်။ထိုင်းနိုင်ငံမှာအလုံးလုံးခွင့်ပန်းရောင်ကတ်ကိုင်းဆောင်ထားတဲ့ရွှေပြောင်းမြန်မာအလုပ်သမား9သိန်းကိုဘသူဘဝဖြစ်တယ်ဆိုတာကိုပြတဲ့ CI ကတ်ကိုမတ်လ3ရက်နေ့ကစပြီးတော့ထုတ်ပေးနေပါပြီ။ဒါမဲ့အခုချိန်ထိတော့အစိုးရသတ်မှတ်ထားတဲ့နှုံးထားမဟုတ်ဘဲနဲ့ပွဲစားတွေကိုငွေအများပြားပေးပြီးတော့လုပ်နေရတဲ့အတွက်အခက်အခဲတွေကိုရင်ဆိုင်နေရစေဖြစ်ပါတယ်။အပြည့်စုံကိုထိုင်းခြေဆိုင် View မြန်မာပိုင်းသတင်းတောက်မဲမာကသတင်းပေးပို့ထားပါတယ
်။ထိုင်းနိုင်ငံကမြန်မာရွှေပြောင်းအလုပ်သမား9သိန်းအတွက်ပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်ကတ်ပြားရှိမယ်ဆိုရင်မိသူမိဝါဖြစ်ကြောင်း CI ကတ်ကိုမဟာဆိုင်ဒေသပါဝင်မြန်မာလူသမားအများစုရှိရာစင်တာ6ခုမှာထုတ်ပေးနေရမှာအလုပ်သမားတွေခီးသွားလာရေးအတွက်ဘလောက်ထိအသုံးဝင်အရေးကြီးတယ်လဲဆိုတာကိုတော့မဟာဆိုင်စင်တာကတာဝန်ခံတဦးဖြစ်တဲ့ဦးဝမောင်သိန်းက BOA ကိုပြောပါတယ်
။ CI ကတ်ဆိုတဲ့ကလေးတွေကမြန်မာပြည်ကိုတရားဝင်လေရင်နဲ့တော်လည်းကောင်းနေဆက်တော်လည်းကောင်းဆိုင်တဲ့နိုင်ငံလုံးမှာစတဲ့နေရာလဲသွားလာပိုင်နေတယ်ခင်ဗျာ DCM ဘက်ကကျွန်တော်တို့အရင်ခရမ်းရောင်စာအုပ်ပုံစံတစ်ခုနည်းနည်းလေးပို့တာတယ်ဒီတွင်နိုင်ငံသားဖြစ်ကြောင်းထောက်ခံချက်ထုတ်ပေးထားတဲ့ passport တပြည်ဝင်အမျိုးတမျိုးတမျိုးပေါ့ခင
်ဗျာ CI ကရဲ့တန်ဖိုးကဘတ်ငွေ300သာချက်ခံရမှာဖြစ်ပြီးထိုင်းနိုင်ငံ 7-11 လို့နေရာမျိုးတွေကငွေသွင်းကောင်တာတွေမှာပေးသွင်းပြီးလက်ခံစာရွက်နဲ့CN ကတ်ကိုစင်တာ6ခုမှာထုတ်ယူရမှာပါဒါပေမဲ့အခုတော့ဒီလက်မှတ်လုပ်ဖို့အတွက်တန်းစီတဲ့လက်မှတ်ကအစပွဲစားတွေစီကနေဘတ်ငွေ600လောက်ပေးပြီးဝယ်ယူနေရတယ်ဆိုပြီးအလုပ်သမားရေးဆောင်ရွက်သူထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့မှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါတယ
်ဆက်ပြီးတော့ခယူလို့ခေါ်တဲ့တန်းစီတဲ့နံပါတ်တစ်ခုကိုအနည်းဆုံးနေပြီးတော့အလုပ်သမားတရားကို600ကနေ800ဝယ်နေရတယ
်ဒီလိုကြုံတွေ့နေရတဲ့အခက်အခဲတွေကိုအလုပ်သမားရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေကမြန်မာလူသမဝန်ကြီးဌာနကတာဝန်ရှိသူတွေလာတဲ့အခါမှာတင်ပြခဲ့ပေမဲ့အခုချိန်ထိပွဲစားတွေနဲ့ပဲအလုပ်သမားတွေကလှုပ်ဆောင်နေရတယ်ဆိုပြီးမြန်မာရွှေပြောင်းလူသမအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။ပွင့်လင်းညံမှုကြီးလဲဟိုမရှိဘူးခင်ဗျ။ဟိုနိုင်ငံတော်ဘယ်လောက်ပဲကုန်စည်လုံးတက်တောင်လှုပ်ထားပေးတယ်ပြောပြောဟိုပွဲစားချက်နှစ်ကိုကျွန်တော်ကြော်လွန်ဖြတ်သန်းနိုင်တဲ့ဆောင်ရွက်မရှိတဲ့ကြောင့်တနင်္ဂနွေလုံးမှရှေ့လှုပ်သားတွေကအဖို့အခတွေမြောင်မြောင်စွာပေးဆောင်နေရတဲ့ခါစီပြီးခံရတဲ့ပြဿနာကြီးတစ်ခုတော့လောလောဆယ်ထိပ်ပြီးမှရောက်နေပါတယ်။အခုချိန်ကြီးလုပ်သားတွေကပွဲစားချက်နှစ်ကနေဒီမှာကျွန်တော်ကြော်လွားပြီးကိုယ့်ကိုသွားလို့လုံးလို့ရတဲ့အချိန်ဒီမှာမရောက်သေးပါဘူးခင်ဗျ
ပွဲစားတွေဝင်ရောက်ဆက်ဖက်ပြီးအဆမတန်ငွေယူနေရတာရှိနေပေမဲ့ထိုင်းနိုင်ငံဘက်ကအရေးယူဆောင်ရွက်ဖို့စီစဉ်နေတဲ့အကြောင်းနဲ့မြန်မာဘက်ကတော့တားဆီးဖို့အခက်အခဲရှိတယ်ဆိုပြီးမြန်မာတန်ရုပ်အလုပ်သမားတန်အရာရှိဦးမိုးအောင်ခိုင်ကဆိုပါတယ
်သူကအဲ့လိုဖြစ်နေတယ်ဆိုတာသူတို့ထိုင်းနိုင်ငံကတော့သူတို့ထိရောက်အရေးယူရှိထိုင်းနိုင်ငံကတော့သူတို့ကတော့တော့သူအရေးယူကိုသူတို့လုပ်နေတယ်သူတို့လည်း
ဟုတ်ကဲ့
ဒါနဲ့ငမောကျွန်တော်ဆွေးနွေးထားတာပေါ့နော်အဲ့
ဒါအခုပွဲစားတွေကကြတော့ဗမာတွေလားထိုင်းတွေလား
ဗမာတွေ
ဟုတ်ကဲ
့ဗမာထိုင်းရောပေါ့နော်ပွဲလုံးကြည့
်ဗမာဘက်ကရောဘယ်လိုလုပ်မလဲတော့
ကျွန်တော်တို့ကတော်တော်လုပ်နေရပါလေအဲ့ဒီတော့နေကသူကတိုင်းနိုင်ငံဥပဒေတိုင်းမပြောတာဟိုကပြရမှာပေါ့ကျွန်တော်တို့တော်ပြီးတော့ဒါနဲ့အရေးကြီးတယ်ဆိုတော့ကျွန်တော်တို့ပြောတာ
နေရပြန်ခြင်းနဲ့မြန်မာတွေဟာမိသူမိဝါဖြစ်ကြောင်းတပ်တွေကစာအုပ်ဖြစ်တဲ့ CI စာအုပ်ကိုအဖမ်းဆီးတယ်မကြုံရလေအောင်လုံဆောင်နေကြပေမဲ့အထောက်အထားမပြည့်စုံလို့ဆိုပြီးနေရပြန်မြန်မာတချို့ဟာဖမ်းဆီးခံရဆဲဖြစ်ပါတယ်။အခုချိန်ထိအလုပ်သမားတွေကြားထဲမှာပွဲစားတွေနဲ့လုပ်နေရတဲ့အခြေအနေတွေရှိနေကြပြီး CI စာအုပ်ရဖို့အတွက်ကအခကျင်းငွေကလည်းဘတ်ငွေ 3,000 ကနေ 6,000 လောက်ထိကုန်ကျခံရတယ်လို့လည်းအလုပ်သမားတွေကပြောဆိုနေကြပါတယ်ရှင်။
မင်းမှာသတင်းပေးပို့ထားတာပါတော်တာရှင်များရှင်ခုခါမှာတော့စတင်းနေညတိုင်းလီလိုင်းစီစဉ်မှာဗားရီဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပ
ါလာမယ့်ဇာတာပတိနေ့ဧပြီလ23ရက်နေ့ဟာဆိုရင်မြန်မာနိုင်ငံမှာတကြံကြရောက်ပြီဖြစ်ပါတယ်ရုပ်ပိတ်ရက်တွေလျှော့ချတာမန္တဆောက်လုပ်မှုတွေကန့်တတာတွေနဲ့တကြံမတိုင်ခင်ကတည်းကလူတွေကြားအတော်လေးပြောစရာတွေဖြစ်ခဲ့တဲ့ဒီနှစ်တကြံကိုဘယ်လိုဖြတ်သန်းကြပါမလဲနိုင်ငံရဲ့ကြက်တဲတဲ့စီးပွားရေးအခြေအနေတွေထဲမှာအခြေခံလူတန်းစားတွေရောတကြံနှစ်တကူပွဲတော်မှာပျော်ပျော်ရွှင်ရွှင်ဝင်ရောက်ဆွေးနွေးနိုင်မယ့်အခြေအနေရှိပါသလားဒီကြောင့်အခုလာမယ့်စနေညတိုင်းရီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-299-382-5554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေလည်းပေးပို့ထားလို့ရနိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
တော်တာရှင်နေနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒိုင်းလီလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပြီးနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့ဆီးရီးယားကဓာတ်တိုက်ခိုက်မှုအပေါ်အမေရိကန်ကတုံ့ပြန်ပြောဆိုချက်နဲ့ပတ်သက်ပြီးတော့တင်ဆက်ပေးကြပါမယ်။အမေရိကန်သမ္မတအင်ပီရောကမတိမငိမ်ဖြစ်နေတဲ့ဆီးရီးယားနိုင်ငံအပေါ်စီးရီးယားအရေးယူနိုင်ပွဲရှိတယ်လို့ဒီတစ်ပတ်ထဲမှာအရေးမွဲပြောခဲ့ပေးမယ်လဲဆီးရီးယားသမ္မတဘာရှာအယ်အဆတ်ကိုဖယ်ရှားရေးကတော့ဥစားပေးမဲ့လောက်ရတခုမဟုတ်ဘူးလို့မနေ့ကကြေညာလိုက်ပြန်ပါတယ်ဆီးရီးယားနိုင်ငံမြောက်ပိုင်းမှာဒါဇင်နဲ့ချီတိုက်ဆုံးခဲ့ရတဲ့မတင်ငါပွဲဓာတ်လက်နက်တိုက်ခိုက်မှုနောက်ပိုင်းသမ္မတထရမ့်အစိုးရရဲ့မူဝါဒပြောင်းလဲလာနိုင်တဲ့အကြောင်း VOA သတင်းတောက်ဝီလျံကယ်လိုကသတင်းပေးပို့ထားပါတယ်ဒေါခင်ဆိုဝဲကပြောပြပေးပါလိမ့်မယ်ရှင်
စီးရီးယားနိုင်ငံမှာဓာတုလက်နဲ့လို့ယူဆရတဲ့တိုက်ခိုက်မှုကြောင့်ဒဏ်ရာရနေကြတဲ့ကလေးတွေကိုအရေးပေါ်စေကူတာရေးအဖွဲ့တွေကစူးစမ်းပန်းစားအသက်လူကယ်ဆယ်နေကြရပါတယ်။ဒီပုံရိပ်တွေကြောင့် American သမ္မတ Donald Trump အပါအဝင်တစ်ကဘာလုံးကဝိုင်းဝန်းပစ်တင်ရှုံချနေကြပါတယ
်။ I will tell you that attack on children
မနေ့ကကလေးတွေကိုတိုက်ခိုက်တာတွေ့လိုက်ရတော့ကျွန်တော်တိတ်ကိုစိတ်ထိခိုက်ခံစားရပါတယ်။တကယ်ကိုအကြီးအကျယ်ခံစားရတာပါ။ဒါဟာတကယ်ကိုရက်ဆက်တဲ့လုပ်ရပါပဲဗျာ။
အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ဂျော်ဒန်ဘုရင်အဗ်ဒူလာနဲ့တွေ့ဆုံနေတဲ့သမ္မတထရမ့်ကအခုလိုပြောဆိုလိုက်တာပါဒီတိုက်ခိုက်မှုဟာရက်ဆက်လွန်းတဲ့အတွက်သူ့ရဲ့စီးရီးယားနိုင်ငံအပေါ်ချင်းကပ်မှုပုံစံကိုပြန်လည်သုံးသပ်ရတော့မယ်လို့လည်းပြောဆိုလိုက်ပါတယ
် It's very very possible
ကျွန်တော်ယက်တီချက်ပြောင်းမှုသိဖြစ်နိုင်ပါတယ်တကယ်လည်းပြောင်းသွားပြီလို့ပြောရမှာပါအာဆတ်နဲ့စီးရီးယားပေါ်ထားရှိတဲ့ကျွန်တော်ရဲ့သဘောထားအတော်လေးကိုပြောင်းသွားပါပြီ
ဒါပေမဲ့သူဘာကိုဆိုလိုတာလဲဆိုတာကတော့တိတ်ပြီးမရှင်းလင်းလာပါဘူး။လွန်ခဲ့တဲ့6နှစ်အတွင်းစီးရီးယားသမ္မတဘရှာအယ်အာဆတ်ကိုဖယ်ရှားရေးကြိုးပမ်းမှုမှာမစ္စတာထရမ့်ကပါဝင်ပတ်သက်လို့စိတ်မရှိခဲ့ပါဘူး။သမ္မတထရမ့်အစိုးရတာဝန်ရှိသူတွေကတော့စီးရီးယားသမ္မတအာဆတ်ဖယ်ရှားရေးဟာအမေရိကန်ရဲ့ဦးစားပေးရမယ့်အလုပ်မဟုတ်တော့ဘူးလို့ပြီးခဲ့တဲ့သတင်းပတ်ကပဲပြောဆိုထားပါတယ်။ဗုဒ္ဓဟူးနေ့ကကျင်းပတဲ့စီးရီးယားရေးကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာတော့အမေရိကန်ရဲ့လေတံပြောင်းသွားပြန်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်မြေတမ်းကိုယ်စားလှယ်တန်မတ်ကြီးနီကီဟေးလီကတော့စီးရီးယားတိုက်ခိုက်မှုမှာတေဆုံးခဲ့ရတဲ့ကလေးတွေရဲ့ဓာတ်ပုံကိုဂိုင်းပြီးစီးရီးယားကိုအရေးယူဖို့အမေရိကန်တနိုင်ငံတည်းကပဲတုံ့ပြန်သွားနိုင်ပွဲရှိတယ်လို့အရေးအမွေပြောဆိုလိုက်ပါတယ်။
When the United Nations
ကုလသမဂ္ဂကတစုတစည်းတဲ့အရေးယူဖို့အကောင့်ထဲပေါ်ရမယ့်တာဝန်ကိုဇက်တိုက်ပြက်ကွက်နေမယ်ဆိုရင်ကျမတို့အနေနဲ့ကိုယ်တိုင်အရေးယူဖို့တာဝန်ခံရမယ့်အခြေအနေစိုက်မယ့်အချိန်ခါလဲရှိနိုင်ပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးနီကီဟေးလီကပြောဆိုသွားတာပါဒါပေမဲ့ရုရှားနိုင်ငံကသူ့ရဲ့မဟာမိတ်စီးရီးယားနိုင်ငံကိုအကာအကွယ်ပေးဖို့ဆုံးဖြတ်ထားပြီးဖြစ်တာကြောင့်မလို့သမ္မတထရမ့်ရဲ့ရွေးချယ်မှုတွေမှာအကန့်အသတ်ရှိကောင်းရှိနိုင်ပါတယ်စီးရီးယားနိုင်ငံမှာတာဝန်ထမ်းဆောင်ခဲ့ဘူးတဲ့ CIA American ထောက်လှမ်းရေး Agency ကငြိမ်းစားအရာရှိ Sam Wyman ကတော့ဒီလိုခက်မာမာတွေပြောနေုံတခုတည်းနဲ့တော့အခြေအနေကဘာမှပြောင်းလဲလာမှာမဟုတ်ဘူးလို့ဝေဖန်လိုက်ပါတယ
်
စီးရီးယားမှာပြည်ဝါဖြစ်ရှင်းမှုတခုခုရရှိမှသာပြောင်းလဲမှုတခုခုဖြေရမှာပါဆိုလိုတာကတော့ ISIS ထွက်သွားမှဒါမှမဟုတ် Assad ထွက်ပြီးမှဒါမှမဟုတ်သဘုံတွေထွက်ပြီးဒါမှမဟုတ် Russia တွေမပတ်သက်နဲ့တော့နောက်ဆုံးအမေရိကန်မှာထွက်ပြီးစာတာတွေလုံနိုင်မှသာအပြောင်းလဲဆိုတဲ့အဖြစ်ကိုရမှာပါခုချိန်မှာတော့တောင်မတင်ရင်မကျအခြေအနေမှာပဲရှိနေတာပ
ါသမ္မတဒေါ်နယ်ထရမ့်ကတော့စီးရီးယားရေးသူ့ရဲ့ဆုံးဖြတ်ချက်ကိုသတင်းမီဒီယာတွေကိုပြောမပြတော့ဘူးလို့ဆိုပါတယ်စီးရီးယားကတိုက်ခိုက်မှုကိုသူ့ဘလို့တုံ့ပြန်မှလဲလို့သတင်းမီဒီယာတွေကမနေ့ကမေးမြန်းခဲ့ရမှာတော့စောင့်ကြည့်ကြတာပေါ့ဗျာလို့သာဖြေကြားခဲ့ပါတယ်ရှင်
တော်ခင်ဆိုဝင်တင်ဆက်သွားတာပါ VOA ကနေကြာတာပဲနဲ့ညနေခင်းစီစဉ်တွေကိုဆက်ပြီးတော့ဒါရိုက်ထုတ်လွှင့်ပေးနေပါတယ်ခုတစ်ခါမှာတော့တောတာရှင်တွေအတွက်တကြံအကျိုးတေးလက်ဆောင်နေနဲ့ရန်အောင်တီဆိုထားတဲ့တကြံမိုးတေးတခြင်းကိုထုတ်လွှင့်ပေးပါမယ်ရှင
်ကြိုးကြိုးရှင်းရှင်းဒီမုန်းကြတဲ့ပွဲမှာမူကြီးလေးနဲ့ရောက်လာပြီးပန်းလေးတွေပြုံးပေါ်ရတကြံမိုးကြီးရေสู่อยู่พี่เป็ดไปบ่าวThank you.
ရှင်တွေလည်း VOA ရဲ့တကြံကြိုတေးလက်စာကိုကြိုက်နှစ်တက်ကြလိုက်မယ်လို့မျှော်လင့်ပါတယ် VOA ကနေမကြခင်မှာတင်ဆက်မယ်ညဘက်9နာရီ10နာရီထိမြန်မာဘာသာစီစဉ်မှာတော့အပတ်စဉ်ကျန်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလာဆက်ရီကိုနားဆင်ကြဖို့ရှိပါတယ်ခုတစ်ခါမှာတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လည်းဦးကတင်ပြပေးပါမယ်ရှင်
စီရနိုင်ငံမှာမကြသေးရင်ကလေကြောင်းတက်ခတ်မှုတွင်သေဆုံးသူ3ရဲ့အလောင်းတွေကိုရင်ခွက်စစ်ဆေးရမှာဒါရုလက်နဲ့ကြောင့်သေဆုံးခဲ့တာဖြစ်တဲ့အကြောင်းတွေ့ရှိခဲ့ရတယ်လို့တူကီနိုင်ငံကပြောဆိုလိုက်ပါတယ်ရင်ခွက်စစ်ဆေးမှုတွေကိုတော့ဗော်ဒူးနီကအက်ဒနာမြို့မှာကမ္ဘာ့ကျန်းမာရေးဘော် WHO တာဝန်ရှိသူတွေကစောင့်ခဲ့တာဖြစ်တဲ့အကြောင်းတူကီတရားရေးဝန်ကြီးကသတင်းတောက်တွေကိုပြောဆိုခဲ့တာပါစီရနိုင်ငံမှာ ISစွန်းရောက်ဖွဲ့ကလူပေါင်း33ယောက်ကိုဒီသတင်းပတ်ထဲမှာပဲကွပ်မျက်လိုက်ကြောင်းလူခွင့်ရလှောင်ဖွဲ့တဖွဲ့ကပြောဆိုလိုက်ပါတယ်ဒီနေ့ထဲမှာပထမဆုံးအဖြစ်နဲ့ဆုလိုက်ပြုံးလိုက်တပ်ဖြတ်မှုတွေကိုတော့စီးရီးယားနိုင်ငံအရှိပဲဒီဟာအာဆုံးမြို့မှာမနေ့တုန်းကပဲကျူးလွန်ခဲ့တာလို့ဗြိတိန်ခြေဆိုင်စီးရီးယားလူခွင့်ရစောင့်ကြည့်လေ့လာရေးဖွဲ့ကပြောဆိုခဲ့ပါတယ်အမေရိကန်သမ္မတအင်ပီရိုရဲ့နိုင်ငံရေးအကြံပေးအရာရှိချုပ်စတီဖန်ဘန်နန်ကိုအမျိုးသားလူမျိုးရေးကောင်စီကနေဖယ်ရှားလိုက်ပြီးအမျိုးသားထောင်လိုင်းညွှန်ကြားမှုနဲ့ပူးတွဲစီယူစီချင်များအုပ်ထပ်တွေကိုလည်းအမျိုးသားလူမျိုးရေးကောင်စီရဲ့ကော်မတီမှာပြန်လည်တာဝန်ပေးရလိုက်ပါတယ်ပြောင်းလဲတွေကိုတော့အမေရိကန်သမ္မတကအမျိုးသားလူမျိုးရေးဆိုင်ရာပြန်နှံ့ဖြစ်နေမနေ့ကပဲတရားဝင်ထုတ်ပြန်လိုက်တာပါတရုတ်နိုင်ငံကို6ကြာနိုင်ငံတော်ခီးစဉ်ဖြစ်သမ္မတဦးတင်ကျော်ဒီကနေ့ပဲမြန်မာနိုင်ငံကထွက်ခွာသွားပြီးခီးစဉ်အတွင်းမှာတော့အခြေတင်ဖြစ်စရာတွေကြုံနေရတဲ့မြစ်ဆုံရေကတာစီမံကိန်းကိစ္စကိုဆွေးနွေးလိုက်မယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်ဒီကနေ့မနေ့ပိုင်းနေပြည်တော်နဲ့တရုတ်နိုင်ငံကိုထွက်ခွာသွားတဲ့သမ္မတဦးတင်ကျော်နဲ့ကိုယ်စားလှယ်ဖွဲ့ဦးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်တက်မတော်ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်မူရင်းမင်းအောင်လှိုင်တို့နဲ့အတူအစိုးရထိပ်တန်းတာဝန်ရှိသူတွေလည်းလေးစိတ်မှပို့ဆောင်လို့ဆက်ခဲ့ကြတာပါတရုတ်နိုင်ငံခီးစဉ်မှာတော့သမ္မတဦးတင်ကျော်နဲ့ဇနီးအဖြစ်ဝန်ကြီးဦးကျော်တင်ဆွေဒေါက်တာတန်းမြင့်ဦးဝင်းခိုင်စတဲ့အစိုးရတာဝန်ရှိသူတွေလည်းလိုက်ပါသွားပါတယ
်တင်ကျေချုပ်ကိုကိုအောင်လင်ဦးကကြေညာပေးခဲ့တာပါဒီညနေတွေ့စီစဉ်ထုတ်လွှင့်မှုကတော့ကိုရနိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျက်ဆင်သွေးဖြစ်ပါတယ်ကျွန်မအီတန်စီပါရှင်View American တညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00လိုင်းဒိုမီတာ24-25.50တိတူကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ View ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကျမရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.